မြန်မာစစ်ကောင်စီရဲ့ပြည်သူတွေအပေါ်ဖိနှိပ်မှုကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြစ်တင်ရှုံချခဲ့တယ်လို့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့နဲ့အရှေ့တောင်အာရှနိုင်ငံတွေကဝိုင်းဝန်းဖိအားပေးဖို့မနစ်ကရထားတဲ့အာဆီယံဘုံသဘောတူညီမှုအတိုင်းလှုပ်ဆောင်ဖို့တနင်္ဂနွေနေ့ကတိုက်တွန်းပြောကြားလိုက်ပါတယ
် In Burma but I think it's also incumbent upon China and in China's interests to see
မြန်မာနိုင်ငံမှာစစ်တပ်ကအကြမ်းဖက်ပြီးတော့အာဏာသိမ်းယူမှုမတိုင်ခင်ကလိုအခြေအနေမျိုးပြန်ရောက်ဖို့တရုတ်နိုင်ငံကဘလောက်စိတ်ဝင်စားမှုရှိတယ်ဆိုတာနဲ့မြန်မာနိုင်ငံဒီမိုကရေစီပြန်လည်ဖော်ဆောင်ရေးအတွက်တရုတ်မှာတာဝန်ရှိပါတယ်လို့ဝန်ကြီးဘလင်ကင်ကထိုင်းနိုင်ငံဘန်ကောက်မြို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကမြန်မာအရေးဝိုင်းဝန်းအဖြေရှာနိုင်ဖို့မနစ်ကပဲဘုံသဘောတူညီမှု9ရက်ချမှတ်နိုင်ခဲ့ပေမဲ့အပေါင်းလက္ခဏာဆောင်တဲ့တိုးတက်မှုတွေမတွေ့ရဘူးလို့လည်းထောက်ပြသွားပါတယ်။စစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်ငူကြီးမင်းအောင်လိုင်ကိုရိုင်းပါဝင်တဘောသူလက်မှတ်ရေးထုတ်ခဲ့တဲ့အာဆီယံဘုံသဘောတူညီမှု9ရက်မှာအကြံဖက်မှုတွေချက်ချင်းရပ်ဖို့နဲ့တက်ဆိုင်သူအားလုံးပါဝင်တဲ့ဆွေးနွေးပွဲစတင်ဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်။မြန်မာစစ်ကောင်စီကသူ့လုပ်ရက်တွေအတွက်တာဝန်ခံမှုရှိအောင်အကြံဖက်မှုရပ်တန့်ပြီးတော့အကျဉ်းသားတွေလွှတ်ပေးအောင်အာဆီယံအသင်းကြီးကဆက်လက်ဖိအားပေးဖို့လဲဝန်ကြီးပလင်ကင်ကတင်းစာရှင်းလင်းပွဲမှာတိုက်တွန်းပြောဆိုသွားပါတယ်။ထိုင်းနိုင်ငံအပါအဝင်အာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းကမြန်မာအရေးတိုက်တွန်းနေပေမဲ့အပြုသဘောဆောင်တဲ့ဖြစ်ထွန်းမှုတွေမတွေ့ရဘဲမြန်မာပြည်သူတွေဆက်လက်ဖိနှိပ်ခံရပြီးတော့အတိုက်ခံတွေအလုံးနီးပါအချင်းချထားတာတချို့နိုင်ငံကထွက်ပြေးတချို့နိုင်ငံတွေစီထွက်ပြေးတိမ်းရှောင်နေရတာတွေကိုမြင်တွေ့နေရတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုသွားပါတယ်။ဆက်မှုအင်အားကြီးနိုင်ငံ20 G20 နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးတက်ရောက်ခဲ့တဲ့ဝန်ကြီးဘလင်ကင်ကဒီကနေ့တင်းနှင်းလာနေမှာပဲဂျပန်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။